လက်ရှိလွှတ်တော်ကိုယ်စားလှယ်တွေထဲကအများပြည်သူတွေနဲ့ယင်းနှီးကျွမ်းဝင်ပြီးသားသတင်းမီဒီယာတွေမှာမကြာခဏဖော်ပြခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိပါတယ်။အဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေဟာနောက်လွှတ်တော်သက်သန်းအတွက်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးမယ်အနိုင်ရရှိခဲ့ခြင်းမရှိပါဘူး။သူတို့ကိုပြည်သူကမရွေးချယ်ပေမဲ့လက်ရှိရွေးကောက်ပွဲရလဟာပြည်သူကရွေးချယ်လိုက်တာဖြစ်တာကြောင့်ပြည်သူဆန္ဒကိုအလေးနက်ထားလက်ခံတယ်လို့ရွေးကောက်ပွဲရှုံးနိမ့်သွားတဲ့ကိုယ်စားလှယ်လောင်းတွေကပြောကြပါတယ်။ပြည်သူတွေအနေနဲ့နှစ်ပေါင်းများစွာခံစားခဲ့ရတဲ့ခံစားချက်တွေကိုဆန္ဒမဲအဖြစ်အသွင်ပြောင်းမိလိုက်တာဖြစ်တယ်လို့မြို့သားဒီမိုကရေစီပါတီတဲ့ဥက္ကဋ္ဌဦးသိန်းညွန့်ကပြောပါတယ
်။လက်ရှိရွေးကောက်ပွဲကတော့ပြည်သူကအများအများသေးသေးကြွားမဲပေးတယ်။နော်တချို့အသိစားပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ခံစားချက်တွေကိုမဲအဖြစ်ပြောင်းပြီးတော့သူတို့ကသုံးမကြတယ်။ဒါတိကမှကျွန်တော်တို့ကလူလူအတွက်ဒီတိုင်းပြည်အတွက်လုပ်ခဲ့တဲ့လူတွေပါပဲနဲ့အပြားချခံရတာပေါ့။အမှန်ပဲဒီရွေးကောက်တင်မမှုနဲ့ပတ်သက်ပြီးကျွန်တော်အသက်ရွယ်ရရောကျွန်တော်အတွေ့အကြုံရရောနော်ကျွန်တော်တုံ့လို့ရှင်မရှိပါဘူ
း။ဒါပြင်နောက်လွှတ်တော်သက်သန်းအတွက်ရွေးချယ်မခံခဲ့ရလို့ရှုံးနိမ့်သွားခဲ့ပြီးမယ်အရှုံးကိုခွန်အားဖြင့်အသုံးပြုပြီးလွှတ်တော်ပြင်မနိုင်ငံရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဦးသိန်းညွန့်ကပြောပါရယ်ဦးသိန်းညွန့်ဟာလက်ရှိလွှတ်တော်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးသူဟာကလေးသင်ငယ်အကာအကွယ်ပေးတဲ့ဥပဒေကြမ်းအပါအဝင်ဥပဒေကြမ်းအစိုးမေးခွန်းပေါင်းများစွာကိုလွှတ်တော်ထဲမှာတင်သွင်းခဲ့တာအပြင်လွှတ်တော်ပြင်မမှာလည်းပြည်သူ့အကျိုးစီးပွားဆောင်ရွက်မှုတွေရှိခဲ့ပါရယ်မြန်မာဒီမိုကရေစီအင်အားစုပါတီကလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥခိုင်မောင်ကြီးကလည်းရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့ပြီးမယ်2016ခုနှစ်မှာတက်လာမဲ့အစိုးရကိုစောင့်ကြည့်ထိန်းကြီးဖို့အတွက်ပြည်သူ့နိုင်ငံရေးကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါရယ်
ကျွန်တော်နိုင်ငံလက်ရှိအခြေအနေအထိသိမှချပြသေးရတယ်2016အစိုးရဘယ်လိုအစိုးရပေါ်ထွက်လာမယ်ဆိုတာခုထိဘယ်သူမှမပြောနိုင်ပါဘူး။ဒါကြောင့်မပြောနိုင်တာလဲဆိုရင်ဒါမှအနိုင်ရပါတယ်ဆိုတဲ့ပါတီကဖြစ်စေအဖက်မှာရှုံးသွားပါတယ်ဆိုတဲ့ပါတီကြီးကဖြစ်စေစိတ်ကိုအခြေခံထားတဲ့ဇာဝေးဦးစီးချုပ်ကဖြစ်စေဒါနဲ့ပတ်သက်ပြီးတော့အကြရှင်းနေတဲ့ပုံစံတစ်ခုကိုမပြောနိုင်သေးသေးရကျွန်တော်တို့ဟာကျွန်တော်နိုင်ငံအတွက်အမိသားရသေးတဲ့အခြေအနေတရားလို့ကျွန်တော်တို့ကမှတ်ယူပါတယ်။ဒီအတွက်ကျွန်တော်တို့ကအတန်းနဲ့သုံးဆောင်ကြည့်ချင်းကြီးသွားမယ်နိုင်ငံရေးကိုဆက်လုပ်သွားမှာလို့ဒီလိုပဲခံယူထားပါတယ်
။ဦးခိုင်မောင်ရင်ဟာရန်ကုန်တိုင်းအလုံးမဲဆန္ဒနယ်ကနေထပ်မံဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်လောင်းကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ဦးခိုင်မောင်ရင်ဟာပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာအလုံသမားလေသမားအကျိုးစီးပွားတွေအတွက်ဆောင်ရွက်ခဲ့တဲ့သူဖြစ်တာကြောင့်ပြည်သူတွေကအသိမှတ်ပြုလက်ခံထားတဲ့ကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်။လက်ရှိလွှတ်တော်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့2015ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကျွတ်တော်မှာ333ဆိုရင်သမ္မတကြီးကိုတင်ထားလို့ရပြီ။ကျွတ်တော် 380-380 ကြားကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကကြားသွားရဲဆိုတဲ့အခင်းချင်းကိုပြန်ကြည့်တက်ဦးကျွန်သွားတာပေါ့။ဟုတ်ပြီသူကြီးတဲ့ပါလီမန်ကြီးကိုအပိုင်တင်သွားပြီ။အဲ့တော့အပိုင်တင်ခြင်းဒီတကယ်စစ်မြေပြင်သဘောတရားအရာနိုင်ငံလုံးကိုတင်ကျုံထင်းချုံနေတဲ့သဘောအမှန်ဖြစ်လား။အဲ့လိုတင်ကျုံခြင်းအားဖြင့်အမတန်ရေးကြီးတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့အတွက်နှောက်ချက်အားရှိဖြစ်မလား။အဲ့ဒီအပေါ်မှာသုံးသပ်စဉ်းစားမယ်ဆိုရင်လာမယ့်ပြည်ထောင်စုအစိုးရကိုဖွဲ့စည်းတဲ့အခါမှာဒီဟာပြောင်းဖို့မိမိတို့ကိုယ်တိုင်ပြည်ထောင်စုပါလီမန်တစ်ခုလုံးကိုတင်ကျုံထားတယ်လို့ဥပဒေကြီးမှုမှန်တိုင်းကိုထိန်းချုပ်ခြင်းဖြစ်တယ်လို့ပြည်သူသဘောပေါက်အောင်တိုင်းရင်းသားများသဘောပေါက်အောင်ရှင်းပြီးမှပြည်ထောင်စုအစိုးရဆိုတဲ့အုပ်ချုပ်ရေးရန်ရာကိုအသွင်တစ်မျိုးနဲ့ပတ်ပြီးဖို့လို့
ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာရခိုင်ပြည်နယ်မန်အောင်မြို့နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းကိုရှုံးနိမ့်သွားခဲ့ပါတယ်ဒေါက်တာအေးမောင်ဟာနိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့ဒေါက်စန်းစုကြည်တို့ပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတိုင်းရင်းသားတွေအတွက်ကိုစားပြုတက်ရောက်ရသူတဦးလည်းဖြစ်ပါတယ်ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောလာထွန်းကပြည်သူ့အကျိုးကနံပါတ်၁ဖြစ်တာကြောင့်လွှတ်တော်ပြင်ပကနေပြီးတိုင်းပြည်အကျိုးဒေသအကျိုးကိုဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါရယ်
ပြည်သူ့အကျိုးနံပါတ်၁ဖြစ်သလိုပြည်သူတွေရဲ့ဆန္ဒသဘောထားကိုလည်းလေးထားမှာပြီးတော့ကျွန်မပါတီကိစ္စပေါ့နော်သူတို့ရဲ့လူလားချက်ကိုသူတို့ဆန္ဒကိုညာသင်ဟပ်ပြီးတော့ပြောပြပြီးပြီအဲ့တော့ဒါကိုလည်းလေးစားရမယ်နိုင်ငံရေးခံယူချက်အနေနဲ့ကတော့ကိုယ်လုံးလို့ရတယ်လို့ကြားတဲ့နေရာနေတော့လုပ်ပြီးတော့တိုင်းပြည်အတွက်အနည်းဆုံးကိုမျိုးနဲ့အတွက်ပေါ့
ဦးစောလာထွန်းဟာလက်ရှိပြည်သူ့လွှတ်တော်ရဲ့ဥပဒေကြမ်းပူးပေါင်းကော်မတီအတွင်းရေးမှုအဖြစ်တာဝန်ယူထားသူလည်းဖြစ်ပါတယ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော့သူ့အနေနဲ့နိုင်ငံရေးလုပ်တာဟာစေတနာနဲ့ဝါသနာအရဆောင်ရွက်တာဖြစ်တာကြောင့်အခုရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့ပြီးမယ်နိုင်ငံရေးလမ်းကြောင်းမှာဆက်လက်ရည်တည်နေဦးမယ်လို့သူ့ရဲ့နိုင်ငံရေးခံယူချက်ကိုပြောပါတယ်
ကျွန်တော်အနေနဲ့ကတော့နိုင်ငံရေးလှုပ်တာကစေတနာနဲ့ဝါသနာအလျောက်လှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒေသခံပြည်သူလူထုမတော်မတရားတရားဥပဒေနဲ့ဖိနှိပ်ခံရတာမတော်မတရားတဲ့အခြေအတွေကိုကြားသိတွေ့မြင်နေရတဲ့အခါမှာကျွန်တော်တို့ကအူညီတင်စေစိတ်တရားတဲ့ဘက်ကရက်ချင်တဲ့စိတ်အများအားရှိခဲ့တယ်ဒါကြောင့်ဒါကိုတော့ကျွန်တော်ကဆက်လုပ်သွားမယ်နိုင်ငံတော်အဆင့်အနေနဲ့ကတော့ကျွန်တော်တို့နားလည်တဲ့နိုင်ငံရေးနဲ့တိုင်းပြည်ကောင်းရာကောင်းကျိုးအတွက်ပမာတဲ့ကိစ္စတွေမမအောင်ကျွန်တော်တို့ဒီအထူးသဘောအဲ့တော့ပြတာဝေဖန်တာစမားတွေရေးတာစသဖြင့်ပြမပြီးတော့ဘိုင်းဝင်းဆောင်ရွက်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ်
။နှွန Nui Mala Shiani Yoga Webima, Muda Democracy Pueduga, Dying Adi Dari Bawin, Messanani Domemiama, Nayashi Gera Pidaja, Lashi Lodoya, Nemedi Matsu Pide, Tuya Ushima, Tauda Nunu De, Ulaswe, Tuya Uango, Udeu, Usai Aiba, Sare Gozle Riha, Muda Democracy Pueduk Gozle Launigo, Shonin Gejabarishin.